စစ်အတွင်းဂျပန်ရဲ့အတင်းအဓမ္မခိုင်းစေခံရတဲ့တောင်ကိုရီးယားလုံသားတွေအတွက်ကိုရီးယားအစိုးရရဲ့ဖောင်ဒေးရှင်းကတဆင့်ရောချေးပေးဖို့အစီအစဉ်ကိုတောင်ကိုရီးယားနိုင်ငံကတင်းလာနေမှာကြေညာပါတယ်1930-1945ခုနှစ်ကိုရီးယားကျွန်းဆွယ်မှာဂျပန်တို့35နှစ်ကြာသိမ်းပိုက်ထားတဲ့ကာလအတွင်းရက်ဆက်ကြမ်းကြုတ်တဲ့အုပ်ချုပ်ရေးကြောင့်တောင်ကိုရီးယားနဲ့ဂျပန်အကြားဆက်ဆံရေးကာလရှာကြာရှည်တင်းမာလာခဲ့ပါတယ်ကိုလိုနီခေတ်ကာလကိုရီးယားနိုင်ငံသား 9,800 လောက်ကိုဂျပန်ကအတင်းအဓမ္မခိုင်းစေခဲ့တယ်လို့ကိုရီးယားနိုင်ငံကအချက်အလက်တွေနဲ့ဖော်ပြပါတယ်ဒီလိုအတင်းအဓမ္မခိုင်းစေခံခဲ့ရတဲ့ကိုရီးယားနိုင်ငံသားတွေအတွက်တောင်းပန်ဖို့နဲ့ရော်ကြေးပေးဖို့အစီအစဉ်တွေကိုညှိနှိုင်းပေမဲ့သဘောတူညီချက်မရရှိဘဲဖြစ်နေပါတယ်အခုနောက်ပိုင်းမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မှုတွေဇက်တိုက်လှုပ်လာလို့တံပြန်တဲ့အနေနဲ့အာရှအင်အားကြီးနိုင်ငံတွေအကြားဆက်ဆံရေးတိုးမြင့်ဖို့ပါရည်ရွယ်ပြီးတော့အခုလိုရော်ကြေးပေးမဲ့အစီအစဉ်ကိုတောင်ကိုရီးယားအစိုးရကကြားဝင်လှုံ့ဆော်တာပါခင်ဗျာ